သမရဖြစ်တဲ့ကျန်းသစ္စာကျင်းဆိုပြီးနိုင်အတော်ကြာမှာပဲအင်ဒိုနီးရှားနိုင်ငံတမိုင်းမှာအကြီးမားဆုံးအစိုးရအဖွဲ့ကိုသမရအသစ်ဖြစ်တဲ့ပရာဘိုဘိုစူပဂျန်တိုကတနင်္ဂနွေနေ့နှောင်းပိုင်းမှာကြေညာလိုက်ပါတယ်ဝန်ကြီးဒုဝန်ကြီးနဲ့ဝန်ကြီးဌာနအဆင့်အစိုးရအဖွဲ့စီအသီးသီးတို့ရဲ့ဦးစီးခေါင်းဆောင်တွေပါဝင်တဲ့အစိုးရအဖွဲ့ဝင်ပေါင်း109ယောက်သူ့ရဲ့အစိုးရအဖွဲ့မှာပါဝင်လာပါပရာဘိုဘိုဟာအင်ဒိုနီးရှားရဲ့၈ယောက်မြောက်သမရပါအရင်သမရဂျိုကိုဝီဒိုဒိုလက်ထက်တုန်းကအစိုးရအဖွဲ့ဝင်ပေါင်း34ယောက်ပဲရှိပါတယ်။သူအစိုးရအဖွဲ့ဟာကြီးမားတဲ့ညင်ပေါင်းအစိုးရဖြစ်တယ်လို့သမရတက်ကပြောပါတယ်။သူအစိုးရအဖွဲ့မှာမဟာမိတ်ပါတီ5ပါတီကနိုင်ငံရေးသမားတွေပါတယ်လို့အရင်အစိုးရအဖွဲ့ကဝန်ကြီးတွေလည်းပါပါတယ်။ဒီသမရကတော့သမရဟောင်းဂျိုကိုဝီဒိုဒိုရဲ့သားအသက်38နှစ်ရွယ်ဆူရာကာတာမြို့တော်ဝန်ဟောင်းဒီဘရန်ရာကာဘူမင်ရာကာဖြစ်ပါတယ်။ဂျိုဂိုဝီဒိုဒိုနဲ့ပရာဘိုဘိုတို့ဟာ2014နဲ့2019တို့မှာသမရရွေးကောက်ပွဲရှင်ပြိုင်ဘက်တွေဖြစ်ခဲ့ပြီးအဲ့ဒီတုန်းကရှုံးခဲ့တာကိုသူကလက်မခံခဲ့ပါဘူး။ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့အကြီးအကဲဟောင်းဖြစ်သူအရင်သမရနှစ်ဆက်ကလည်းတာဝန်ယူခဲ့သူမူဒီယာနီအင်ဒရာဝါတီကိုပဲဘန်ဒါရေးဝန်ကြီးအဖြစ်နဲ့ပြန်ပြီးခန့်အပ်ခဲ့တာဖြစ်ပါတယ်။